တိုင်းပြည်ချစ်စိတ်မျိုးချစ်စိတ်တွေကိုအခြေခံတဲ့ယုံကြည်ချက်ခံယူချက်တွေနဲ့တက်မတော်မှာဝင်ရောက်စစ်မှုထမ်းကြသူတက်မတော်အရာရှိတွေဟာမိမိတို့နိုင်ငံမှာအစိုးဘက်ကိုဦးတည်နေတဲ့ဖြစ်ပေါ်ပြောင်းလဲမှုတွေနဲ့ကြုံတွေ့ကြရတတ်ပါတယ်အဲ့ဒီခါမှာတိုင်းပြည်ချစ်စိတ်မျိုးချစ်စိတ်ပြင်းထန်သူတက်မတော်အရာရှိတွေရဲ့တုံ့ပြန်ဆောင်ရွက်ကြမှုတွေကိုဒီတစ်ပတ်တမ်းမှုတက်သားပြောစကားအပတ်စဉ်ကဏ္ဍမှာမကောင်းတဲ့ခေါင်းဆောင်ကိုဖယ်ရှားယုံနဲ့တိုင်းပြည်ကောင်းအောင်လုပ်နိုင်သလားခေါင်းစဉ်နဲ့ပထမပိုင်းမှာဆွေးနွေးတင်ပြထားပါတယ်ဥရောနီငင်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒုတိယကမ္ဘာစစ်ကြီးကာလ1944ခုနှစ်ဇူလိုင်လ20ရက်နေ့မှာနာဇီဂျာမနီခေါင်းဆောင်ဟစ်တလာကိုလုကြံခဲ့တာမှာမအောင်မြင်တာကြောင့်ဂျာမန်တပ်မတော်ကဒုတိယဗိုလ်မှူးကြီးခလော့ရှန်ကာဖန်စတော့ဖန်ဘတ်ခါနောက်တနေ့မှာပဲတည်တံပေးကွပ်မျက်ခံခဲ့ရပါတယ်ဂျာမန်မူးမတ်မျိုးရိုးကနေပေါက်ဖွားလာခဲ့တဲ့ဒုဗိုလ်မှူးကြီးစတော့ဖန်ဘတ်ခါဒုတိယကမ္ဘာစစ်အတွင်းတိုက်ပွဲတွေဝဲမှာလက်တစ်ဖက်ဖျက်ပစ်ခဲ့ရတဲ့အထိရွရွချွန်ချွန်တိုက်ပွဲဝင်ခဲ့သူဖြစ်လို့ဂျာမန်တပ်မတော်ရဲ့သူရတ္တတိဆိုင်ရာအမြင့်ဆုံးဘွဲ့တစ်စိတ်ဖြစ်တဲ့တမနီကျက်ချီ Cross of Iron တစ်စိတ်ကိုရရှိခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံက OTS အပတ်စဉ် 29 ဗိုလ်တင်နန်းကဆင်းခဲ့တဲ့ဗိုလ်ကြီးအုံးကျော်မြင့်ဟာလည်းထူးကျွန်သူဖြစ်တာကြောင့်ကာဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးသူရကျော်ထင်ရဲ့ကိုရီးအရာရှိအဖြစ်ခံစားခွင့်အထူးအခွင့်အရေးတွေနဲ့မြောက်စားခံခဲ့ရသူဖြစ်ပါတယ်။ဗိုလ်ကြီးအုံးကျော်မြင့်ဟာလည်းအဲ့ဒီအချိန်ကမြန်မာနိုင်ငံရဲ့ခေါင်းဆောင်ဦးနေဝင်းကိုလောက်ကြံဖို့ကြိုးပမ်းခဲ့ပေမဲ့မောင်မြင်ခဲ့တာကြောင့်ကျိုးပေးကွပ်မျက်တာခံခဲ့ရပါတယ်။ဒီပုဂ္ဂိုလ်နှစ်ဦးတို့ဟာမိမိတို့ယုံကြည်လေးစားလို့ဝင်ရောက်အမှုထမ်းခဲ့တဲ့မိမိတို့ရဲ့တပ်မတော်ဆိုတဲ့အဖွဲ့အစည်းရဲ့ထိတ်ဆုံးကခေါင်းဆောင်ကိုလောက်ကြံဖယ်ရှားမှဖြစ်တော်မယ်လို့အတွေးအခေါ်တွေဘာကြောင့်ဝင်လာရတယ်လဲဆိုတာကိုမဆန်းစစ်ခင်တပ်မတော်အရာရှိတွေဟာတပ်မတော်ဆိုတဲ့နိုင်ငံတစ်နိုင်ငံရဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုဝင်ရောက်အမှုထမ်းဖို့ဘလို့အချက်တွေကစိတ်ဆော်ပေးခဲ့တယ်လဲဘလို့ခံယူချက်မျိုးတွေနဲ့စစ်မှုထမ်းဘဝကိုခံယူခဲ့ကြတယ်လေဆိုတာတွေကိုသိရှိနိုင်ဖို့အခုခါမှာမြန်မာစစ်အစိုးရဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မှူးကြီးမောင်အေးနဲ့အတူလေးနှစ်တာတပ်စုတစုတည်းစစ်ပညာခေတ်ပညာတွေတင်ယူခဲ့တဲ့စစ်တပ်ကသူဗိုလ်တင်တန်းအပတ်စဉ်တက်ကဆင်းတဲ့ဗိုလ်ကြီးဟောင်းဦးခင်မောင်ညွန့်ကိုဆက်သွယ်မေးမြန်းခဲ့ပါတယ
်အင်္ဂါဦးခင်မောင်ညွန့်ခင်ဗျာအင်္ဂါဦးခင်မောင်ညွန့်ဒီစစ်တပ်ကသူဗိုလ်တင်တန်းအပတ်စဉ်တက်ကိုတက်တဲ့အချိန်တုန်းကဆိုလို့ရှိရင်မြန်မာနိုင်ငံဟာလူလိုက်ရပြီးတာတိတ်မကြသေးတဲ့အချိန်ဖြစ်လို့လူငယ်လူလတ်တွေဟာအခုခေတ်နဲ့မတူဘဲနဲ့နိုင်ငံရေးအခမ်းအနားတွေလည်းရှိနေကြပြီးတော့နိုင်ငံရေးစိတ်ဓာတ်တွေလည်းတချိန်ချိန်နဲ့ကြံရှိနေကြအောင်မဲ့အချိန်လို့ကျွန်တော်တို့အခုမှန်းကြည့်လို့ရပါတယ်။အဲဒီတော့အန်ဂယ်ဥက္ကမောင်ညွန့်ဒီစစ်တပ်ဆိုတဲ့အဖွဲ့အစည်းပေါ့ဂရိရှားတော်လန်ရေးဂျပန်တော်လန်ရေးတို့ကနေပြီးတော့ပေါက်ဖွားလာခဲ့တဲ့တပ်မတော်အခုလူလိုက်ရပြီးတော့အန်ဂယ်တို့လူငယ်ဘဝမှာဖြစ်ပေါ်နေတဲ့ခေတ်သစ်တပ်မတော်ကိုဝင်ရောက်အမှုထမ်းဖို့ဘလို့အချက်တွေကအန်ကဲကိုစစ်စော်တိုက်တွန်းမှုဖြစ်ပေါ်စေခဲ့ပါသလ
ားပထမဆုံးကတော့ပေါ့နော်ကျွန်တော်တို့လူရယ်လူငယ်ပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့ပေါ့လေအရွယ်ရောက်လာတဲ့ယောက်ျားလေးတိုင်းပေါ့နော်ခက်ခက်ခဲခဲပေါ့လေသူအန်ဒီရကြီးတဲ့လုပ်ငန်းမျိုးစွန့်စားပြီးလုပ်ရတဲ့လုပ်ငန်းမျိုးကျွန်တော်တို့ဂုံယူပြီးတော့လှုပ်ချင်ကြတယ်ပေါ့နော်အဲ့ဒါလို့လဲစိတ်ဓာတ်တွေကလည်းရှိနေတယ်ပေါ့နော်နောက်ပြီးတော့လဲတိုင်းပြည်မှာလဲအဲ့ဒီအချိန်ခါဆိုလို့ရှိရင်နော်တမရော်ပေါ်မှာတော်တော်လေးကိုပေါ့လေလေးစားချစ်ခင်ပြီးတော့တမရော်သားဆိုအင်မတန်မှကိုလူတွေကကြီးညိုလေးစားပြီးတော့တမရော်သားဖြစ်တဲ့ပုံကိုယ်တွေကလဲဂုံယူရတဲ့အခြေအနေမျိုးပေါ့ဗျာနော်အဲ့လိုအခြေအနေမျိုးမှာဆိုတော့ဘာပဲဖြစ်ဖြစ်ရွရွချွန်ချွန်ရဲရဲဝင့်ဝင့်လှုပ်ချင်ကြင်တဲ့စိတ်ရှိတဲ့လူတိုင်းနောက်ပြီးတိုင်းပြည်နဲ့လူမျိုးလည်းဘာပဲဖြစ်ဖြစ်ဖြစ်တဲ့လူတိုင်းဟာပေါ့လေစစ်တပ်ထဲကိုဝင်ရတယ်ဆိုတာအဲ့ဒါအင်မတန်ခက်စားတာပေါ့ဗျာနော
်ဟုတ်ကဲ့အန်ကယ်ဦးခမောင်ညိုခင်ဗျာအဲ့တော့အန်ကယ်ဦးခမောင်ညိုကိုဝင်မယ်လို့ရည်စူးလိုက်တဲ့အဖွဲ့အစည်းရဲ့ခေါင်းဆောင်တွေကိုရောတက်မတော်ခေါင်းဆောင်တွေကိုရောကိုတက်ထဲမဝင်ခင်မှာအဲ့ဒီခေတ်ကမီဒီယာတွေအရသို့မဟုတ်အကြောင်းမျိုးမျိုးနဲ့အန်ကယ်သိရှိထားပါလားခင်ဗျာဘယ်သူပါလဲဘယ်သူကငါတို့ဒီတက်ရဲ့ခေါင်းဆောင်တွေလဲစသည်ဖြစ်မော်
အော်ကျွန်တော်တို့ဒီတက်ထဲကိုဝင်တဲ့အချိန်မှာတော့เนาะတမတော်မှာခေါင်းဆောင်ရဲ့လူအဲဘုဂျုတ်ကြီးနေဝင်ပေါ့ခင်ဗျာเนาะတိုးတော်လဲဒီတမတော်ခုစတင်ပြီးတော့တီထောင်ခဲ့တဲ့ပုဂ္ဂိုလ်တွေထဲမှာပေါ့เนาะဒီလိုပဲတ တိုင်းပြည်အတွက်ကိုစွန့်စွန့်ဆာဆာရွရွချွန်ချွန်နဲ့အကုန်လုံးစွန့်လွတ်ပြီးလုပ်တဲ့ပုံကူတွေကတော်တော်များခဲ့ပါတယ်เนาะအဲ့ဒီပုံကူတွေကိုလည်းယုံကြည်တယ်เนาะသူတို့ရဲ့စေတနာသူတို့ရဲ့လောက်ရတဲ့ကိုလည်းချီးကျူးတယ်ဂုံလည်းပြုတ်တယ်ပေါ့เนาะအဲဒီလိုလူတွေတောင်လုံနိုင်သေးတာပဲသူလည်းဘာပဲဖြစ်ဖြစ်တိုင်းပြည်နဲ့လူမျိုးအတွက်တော့လုတ်တဲ့လေလို့လည်းအကဲတို့ထင်ပါတယ်နောက်တစ်ခုကလည်းတို့နောက်မှာတမတော်သားတွေရဲ့နောက်မှာပြည်သူလူထုကအငြင်းတန်းရှိနေတယ်เนาะတမတော်သားတွေကပြည်သူလူထုရဲ့ဆန္ဒကိုဥထိတ်ထားပြီးတော့ဆောင်ရွက်နေတဲ့အတွက်ကြောင့်လို့ကြီးညူမှုတွေရှိနေတယ်အဲ့တော့ပြည်သူနဲ့တမတော်နဲ့မေတ္တာမျှပြီးတော့ပေါ့เนาะချစ်ခင်မှုကအစဉ်တည်တံ့တည်မြဲပြီးရှိနေလိမ့်မယ်ပြည်သူနဲ့တသားတည်းရှိနေတဲ့တက်ကတော့ဘာပဲဖြစ်ဖြစ်ပေါ့เนาะတိုင်းပြည်အတွက်ကတော့ရွရွချွန်ချွန်ဆောင်ရွက်နိုင်လိမ့်မယ်လို့ယုံကြည်ချက်ရှိတာနဲ့တတ်သက်ရောက်လာတာပဲဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာအကဲနောက်တစ်ခုကပုဂ္ဂိုလ်ခင်မတရားမင်းနဲ့ဆိုရဲကျွန်တော်တို့စကားရှိသလိုပေါ့เนาะဒီအဖွဲ့အစည်းကိုခုနပြောသလိုကိုကယုံကြည်လေးစားလို့ဝင်တာဖြစ်သလိုအဲ့အဖွဲ့အစည်းခေါင်းဆောင်အာခုနကတော့အဲ့ချိန်တော့အင်္ဂယ်ပြောတဲ့အတိုင်းဆိုကာဝဲဦးစည်းချုပ်ကဗိုလ်ချုပ်ကြီးနေဝင်ဆိုတော့ကိုတက်တဲ့ဝင်ကစား6နဲ့18နဲ့အရွယ်မှာဒီပုံကိုကြီးတွေကိုအင်္ဂယ်တို့လေးစားယုံကြည်တဲ့စိတ်ဖြစ်ပေါ်ခဲ့ပါလားခင်ဗျာတက်တဲ့မဝင်ခင်မှာဝင်ကစားအချိန်မှာ
အမှန်ပြောမယ်ဆိုလို့ရှိရင်တော့နော်ဗိုလ်ချုပ်ကြီးနေဝင်ရဲ့အကြောင်းကိုစိတ်စိတ်ငါငါမတိရမိကတော့သူ့ပေါ်မှာယုံကြည်အားကိုးမှုပေါ့နော်နောက်ပြီးအထင်ကြီးမှုလာရှိခဲ့ပါလေဒါပေမဲ့လည်းကျွန်တော်တို့ကိုကြီးညိုလေးစားပြတော့ပေါ့လေအမတမကိုကျွန်တော်တို့ပေါ့လေကိုယူစရာကောင်းတဲ့ပုဂ္ဂိုလ်တွေထဲမှာတော့သူမပါပါဘူ
းဟုတ်ကဲ့ခင်ဗျာအဲ့လိုဖြစ်လာရာကနေပြီးတော့အင်္ဂယ်တို့ပေါ့နော်ဘယ်အချိန်မှနော်ဘယ်လိုမျိုးဒီလိုမျိုးဟာဒါကတော့မဟုတ်တော့ဘူးမှားနေပြီဒိုးခေါင်းဆောင်တွေကတော့မှားနေပြီဒိုးမို့ဒိုးခေါင်းဆောင်ကြီးကတော့မှားနေပြီအတိုင်းကြီးအတွက်တော့သူလုပ်နေတာမဟုတ်တော့ဘူးဆိုတော့အတွေးခေါ်မျိုးဘလူးအကြောင်းကြောင့်ဘလူးအချိန်လောက်မှာအန်ကေခေါင်းထဲကိုဝင်ခဲ့ပါလေခင်ဗျာတခြားကြောင့်ပြောတော့မဟုတ်ပါဘူးအန်ကေကနောက်ပိုင်းမှာဒီတက်မတော်ခေါင်းဆောင်တွေကိုအန်တူတော်လန်မှုစ조사ခဲ့တဲ့ဒီတက်မှုခေါင်းတယောက်ဖြစ်လာတာကိုအန်ကေသမိုင်းမှာကျွန်တော်တို့ကပြန်တွေ့ရလို့မေးတာပါခင်ဗျာ
ဟုတ်ကဲ့1950နဲ့8ခုအဲ့ဒီမှာတီမြဲတန်ရှင်းအကွဲအပြဲမှာစတင်ပြီးတော့ဖြစ်လာပါတယ
်ဟုတ်ကဲ့ဗျာအဲ့တော့အန်ကေအဲ့တော့ဘူဇင်းနဲ့မဆင်းရသေးဘူးပေါ့နော်
အဲ့ဒီအချိန်မှာဘုဒ္ဓနာမပြီးသေးဘူး။
ဟုတ်ကဲ့ဘုရားကတော့
ကျွန်တော်တို့နှစ်နှစ်လောက်ကြည့်အောင်ပါခင်ဗျာ။ဟုတ်ကဲ့စစ်တက်လို့မှနှစ်နှစ်ပဲရှိ ਉ
။ဆိုတော့အဲ့ဒီအချိန်တွေကဒါတမျိုးမြင်လာပြီပေါ့ကိုယ်စိတ်ထဲမှာ
။ဟုတ်ကဲ့စိတ်ထဲမှာပေါ့ဟိုမနှစ်မြို့တဲ့အချက်ကတော့ဒီတန်ရှင်းဒီမြဲအကွဲပြည့်ဖြစ်ပြီးတဲ့နောက်အဲတတ်မတော်ကနေဆောင်ရွက်မှုပိုင်းနေတဲ့ပတ်သက်ပြီးတော့ဒါတစ်ဖက်လိုက်တယ်ဆိုတဲ့ဟာမျိုးကိုသိရှိလာတဲ့အခါမှာတော်တော်ကိုစိတ်ပြက်လာမိပါ။အဲနောက်တော့62ခုနှစ်မှာနော်ဘိုးချုပ်ကြီးနေဝင်းကတိုင်းပြည်အာဏာကိုသူတာဝန်ယူလိုက်ရပါတယ်လို့ကြေညာပြီးတဲ့နောက်မှာမရှိမနှောင်းမဲ့ပေါ့နော်အရေးခင်ပေါ့7 July ဖြစ်တာပေါ့အဲ့ဒီမှာကကျွန်တော်တို့တက္ကသိုလ်ကျောင်းသားတွေထဲမှာနော်သူရတန်ရုပ်ကိစ္စတွေဖြစ်ပြီးတော့ကျွန်တော်တို့ကြာဆုံးသွားတဲ့ကျောင်းသားပုဂ္ဂိုလ်တွေအများကြီးရှိပါတယ်အဲ့ဒါဖြစ်ပြီးတဲ့နောက်မှာတိုင်းပြည်ကနေနော်ဒီပြည်သူလူထုအများစုကတမတော်ခေါင်းဆောင်အပေါ်မှာမကြည်ညိုသလိုပဲနော်တမတော်သားတွေအပေါ်မှာကိုမုံဒီရွန်ရှာတဲ့ဟာမျိုးကိုအန်ကယ်သိလာတယ်အန်ကယ်ကရန်ကုန်နဲ့နီးတယ်ပေါ့လေမြို့ကကျွန်းပေါ်မြို့တစ်မြို့မှာတာဝန်ယူရတော့တခါတရံမှာရန်ကုန်ကိုဒီဂျူတီနဲ့ temporary duty နဲ့သွားတဲ့အခါမှာစေယုံကိုတရင်ဖို့အဲကိစ္စဝိစာပြီးလို့ရှင်အချိန်လေးပို့နေတဲ့အချိန်မှာအဲ့လိုလေးလေးပါလေးသွားပေါ့ Scott Zee လို့နော်အဲတခြားနေရာတွေဆိုင်နေပါရောက်သွားရင်ပြုရင်အဲ့လိုပဲအဲဒီ7 July အရေးခင်ရလေပြီးကြတာမကြသေးဘူးเนาะစီးပွားရေးအခြေအနေတွေကလည်းတိုင်းပြည်တွင်းမှာတဖြည်းဖြည်းကျဆင်းလာတယ်ဆိုတော့ပြည်သူလူထုကကိုကြည့်တဲ့အကြည့်မျိုး uniform နဲ့ပဲတွေ့လိုက်တဲ့ပြုကနေကသူတို့ရဲ့အကြည့်တွေပေါ့နော်သူတို့ရဲ့မျက်လုံးတွေကိုကြည့်ရတာကိုပေါ့လေတတော်ကိုဟိုစာဖြစ်တာပဲဟို one less one နဲ့မိတယ်ပေါ့နော်နောက်ပြီးတော့လည်းအာတိုင်းပြည်ပြည်သူလူထုအများစုကတော့ဒီလိုအခြေအနေဖြစ်နေပါပြီလားကိုကကို uniform ဝတ်ပြီးသွားမိတာငါမာမီလေးချင်းလို့ကိုကိုပေါ့လေဒီခန်းစားချက်မျိုးကိုရလာတယ်ပေါ့နော်ဒါကတော့တကယ်ကိုတို့အဖြစ်ပြက်ပါပဲ
ခေ ဟုတ်ကဲ့ခင်ဗျအဲ့တော့အငယ်62ခုနှစ်မတ်လ2ရက်နေ့အာနာသိန်းနှုန်းကပေါ့ဟာဒါကငါတို့တက်ကငါတို့ခေါင်းဆောင်တွေကိုတိုင်ဥစည်းဥဆောင်လုပ်တဲ့ကိစ္စပဲအဲ့တော့ဒါဟိုအောက်ကတပ်မှုငယ်လေးတယောက်နေတဲ့ဒီပေါ်မှာတက်တက်ကြွကြွမဖြစ်မိဘူးလားခင်ဗျဒီဥစ္စာတိုင်းပြည်ရဲ့အပြောင်းလဲကံကြမ္မာအပြောင်းလဲမှာငါတို့တက်ကလုပ်တယ်အဲ့တော့ငါလည်းအဲ့ထဲမှာတပ်မှုငယ်တယောက်နဲ့ငါကိုတိုင်ပါဝင်နေပြီပဲဆိုတော့ဒီလိုမျိုးဖြစ်မိပါလားခင်ဗျအဲ့ဒီလိုမျိုးခံစားမှုမျိုး
ဖြစ်ပါတယ်ဘာလို့ဖြစ်လဲပြုလဲဆိုလို့ရှိရင်အဲ့တုန်းကလည်းနိုင်ငံရေးပါတီတွေအာဏာရရောအာဏာမရတဲ့ပါတီတွေထဲမှာအချင်းချင်းပေါ့နော်သူတို့နိုင်ငံရေးသမားအချင်းချင်းပေါ့သူတို့မပြည်လည်မှုတွေကြောင်းမလို့ပေါ့နော်အချင်းချင်းဆွဆွဲကြပြုတ်ကြနေဆိုပြီးတော့အပုတ်ချပွဲတို့ကလောတုပ်ပွဲတို့နော်အဲ့ဒီဖုတ်ကလစ်ကပေါ့လေဒီပြဿနာတွေကပဲရှေ့တန်းပြင်ပြီးဖြစ်နေတော့အများစုကလည်းနိုင်ငံရေးသမားကိုတော်တော်လေးကိုတံပိုးမထားတဲ့ကာလမျိုးပေါ့နော်အဲ့ဒီတော့လည်းဗမာပြည်မှာရှိတဲ့ပြည်သူတွေအများစုကဟလာဘာပဲဖြစ်ဖြစ်ဒီ socialist စနစ်တက်ဝင်ယုံကြည်မှုပေါ့လေရှိကြတယ်ပေါ့နော်ပြုကြတယ်ပေါ့နော်အဲ community ကလည်းသူတို့ socialist စနစ်ပဲဒီအနာရတဲ့ဒီဖက်ဆက်ဖက်လာလည်း socialist စနစ်ပဲဒါပေမဲ့အဲ့လိုနေပျော့နေကြပြီမဲ့ socialist စနစ်ရဲ့ပုံပန်းသဏ္ဍာန်ကိုပေါ်လွင်အောင်မဖော်ထုတ်နိုင်ကြဘူးအဲ့တော့တို့စစ်တပ်ကများဟိုတက်ကတော့ပြောရင်လို့ရှိရင်ပြောတယ်လို့လုပ်တယ်ဆိုတော့ထင်ကြီးပြတော့အေးဟုတ်မှာပဲလို့အဲ့လိုထင်မိတဲ့အချက်တွေလည်းပါတယ်ပေါ့လေနော်နောက်မှဒါတွေကတဖြည်းဖြည်းမှားလာတယ်ဆိုတော့အဲ့ဒါ60နဲ့3 4အဲ့ဒီနောက်ပိုင်းအခြေအနေတွေကတဖြည်းဖြည်းဖြစ်လာတော့ဒါ socialist နဲ့ဆိုတာအလကားပဲဒါတန်ကောင်းဖြစ်ပြီးတော့ကြွေးကြော်နေတာဖြစ်တယ်တကယ်ကတော့သူအနာရှင်စနစ်ကိုတည်ထောင်နေတာပဲဆိုတာနောက်ဆုံးမှဘောဘွားကြီးတည်လာတာဘူ
းအခုအခါမှာပြည်ပအခြေဆိုင်မြန်မာနိုင်ငံမျိုးချစ်စစ်စီဟောင်းများအစည်းအရုံးရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်နေတဲ့ဗိုလ်ကြီးဟောင်းဦးခင်မောင်ညွန့်ကိုဆက်တွယ်မေးမြန်းခဲ့တာဖြစ်ပါတယ်နောက်တစ်ပတ်ဇွန်လ29ရက်တနင်္ဂနွေနေ့မှာတပ်မှုတပ်သားပြောစကားအပတ်စဉ်ခန်းနာမှာတော့မကောင်းတဲ့ခေါင်းဆောင်ကိုဖယ်ရှားရုံနဲ့တိုင်းပြည်ကောင်းအောင်လုပ်နိုင်သလားဆိုတဲ့ခေါင်းစဉ်ရဲ့ဒုတိယပိုင်းဆွေးနွေးချက်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်။စောင့်မျှော်နားဆင်ကြပါခင်ဗျာ။ကျွန်တော်ရော်နီမြိတ်ပါ။